ကွန်ဖေကယောဂါကြောင့်တည်ဆောက်မှုတွေနဲ့ကုသမှုတွေအများဆုံးကြုံနေရတာကြောင့်အင်ဂျင်မထုတ်ဖို့အမိတ်ထုတ်ထားတဲ့ရန်ကုန်တိုင်းအတွင်းခေးသွားလာမှုကိုပုံမကျက်မဆဲဖို့ညွှန်ကြားလိုက်တဲ့အကြောင်းပြောပြပါမယ်ကျွန်မအကနွန်ပါတည်ဆောက်သူတွေအပါအဝင်နေစဉ်လိုလိုကွန်ဖေကယောဂါကုသမှုတွေရာနဲ့ချေရှိနေတဲ့အခြေအနေကိုကြောကြလာအောင်အသွားလာတွေကိုပုံမစီစစ်ဖို့ရန်ကုန်တိုင်းအစိုးရကညွှန်ကြားချက်ထုတ်လိုက်တာပါအင်ဂျင်မထုတ်ဖို့အမိတ်ထုတ်ပြန်ထားချင်ရန်ကုန်တိုင်းအတွင်းမြို့နယ်တစ်ခုကနေတစ်ခုကိုခွေးကျုပ်ပြက်မပါဘဲတွာလာရဲမလောက်အောင်တုံ့ပြန်စစ်ဆေးဖို့ဒီနေ့ပဲညွှန်ကြားစာရောက်လာကြောင်းမင်္ဂလာတောင်ညွရက်ွက်အုပ်ချုပ်ရေးမှူးဦးရစာခေါ်ဦးစင်ဝင်းကပြောပါတယ
်မူလကတော့ကျွန်တော်ပထမလုံးနေတာလေးတွေရှိပါတယ်နေ့စဉ်တစ်ချိန်ပေါ့အခုကတော့ကျွန်တော်ထွေကနေဒီနေ့မှဝင်စာလေးနဲ့ကျွန်တော်တို့အုပ်ချုပ်ရေးမှူးအလုံးဒီထူးကြက်မှတ်ဖို့တော့ကျွန်တော်တို့ညွှန်ကြားလာပါတယ်ခင်ဗျအဲ့လိုပေါ့ဌာနဆိုင်နဲ့ပူပေါင်းပြီးနေ့စဉ်၃ချိန်လုပ်ဖို့ကျွန်တော်ထွေကနေညွှန်ကြားရပါတယ်ခင်ဗျ
ကျန်ကောင်တိုင်းအတွင်မြို့နယ်တစ်ခုကနေတစ်ခုကိုတွာလာမှုတွေကိုတော့ဒေသခံအာဏာပိုင်တွေနဲ့ရဲတပ်ဖွဲ့တို့ပူးပေါင်းပြီးဒီတစ်ပတ်ထဲမှာပဲစတင်စစ်ဆေးနေတာပါ။နေ့စဉ်ပုံမှန်တစ်ကြိမ်တည်းစစ်ဆေးနေရတာက၃ကြိမ်အထိတုံးမီပုံညွှန်ကြားထားကြောင်းလည်းမြို့နယ်အုပ်ချုပ်ရေးမှူးတွေကပြောပါရယ်။ရောဂါကူးစက်မှုတွေတိုးလာနေချိန်မှာအန္တရာယ်ကိုကာကွယ်နိုင်ဖို့စီကန့်ချက်တွေထုတ်ပြန်ထားပေမဲ့လိုက်နာမှုတွေအားနည်းနေတာကြောင့်အခုလိုတင်းကျပ်ဖို့စီစဉ်ရတာလို့လည်းမင်္ဂလာတောင်မြို့မြို့နယ်ကံတော်ကလေးအနောက်ပိုင်းရက်ွယ်အောက်ချုပ်ရည်မှုတော်ခင်စန္တိကပြောပါတယ
်။ဆရာကဆိုရယ်လူတွေလည်းပြောရမယ်ဆိုရှင်တော့လေစီကနိုင်ငံမှုအင်အားလေးကနည်းနည်းနေတယ်ပေါ့နော်။ဘာပဲပြောပြောဟိုမစ္စတာဘူပါဘူးဆိုလည်းဟိုဟာမေးချိန်ထားတာလို့ဘာလို့အဲ့ဒါကြီးကျွန်တော်သူတို့ယောဂတက်ယူရဲဆိုတဲ့ဥစ္စာလေးကိုသိရအောင်လို့ပေါ့နော်။အဲ့ဒါလေးကြီးအများသားတော့ဖြစ်ရအေးမေးချိန်ထားကျွန်မဆိုရယ်ဖြုတ်ဝင်ဖြုတ်ထားလိုက်။မင်းကမင်းမချိန်နဲ့ပြီးတော့မှပြန်တက်ဟုတ်တယ်မလားအဲ့လိုမျိုးလေးကြတော့ချောကနားမလဲဘူးအဲ့ဒါလေးတော့ပညာပေးလေးတောက်ပေးရတာပေါ့နော်သူတို့ပြတဲ့ပုံမှန်မူတည်ပြီးတော့သူတို့ရဲ့စားစရာပြည့်စုံပုံမှန်မူတည်ပြီးတော့ကျမတို့ကတော့ဟိုဟိုဒီပညာပေးလေးပဲပြောပြီးဆွတ်ပေးလိုက်ပါလိမ့်ရှင
်လူသားလူလာများတဲ့နေရာတွေမှာအတိတ်ကစစ်ဆဲနေပြီးစီကန်းချက်တဲ့အတိုင်းတိတိကျကျလိုက်နာမယ်ဆိုရင်ကက်ယောဂါတိုက်ဖြက်ရေးမှာရလက်ကောင်းတွေတွေ့ရလိုက်မယ်လို့ယုံကြည်ကြောင်းလဲတာဥကလာပါမျိုးနဲ့တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တော်တိတိမြင့်ကပြောပါတယ်
ကျမကတော့အခုလိုလောက်ထားတာတော့အခုထုတ်ထားတဲ့အမိန်ပေါ့နော်။ဒါပဲပြောပြောပေါ့အခုလိုတစ်မျိုးနဲ့လည်းတစ်မျိုးနဲ့အနေနဲ့ချင်းချပြီးတော့သွားလာတဲ့ဟာတွေကိုရက်တန့်ခြင်းအဖြစ်ကျမတို့ရန်ကုန်တိုင်းမှာဖြစ်နေတဲ့ကိုဗစ်ပေါ့နော်။ဒါကိုဗစ်ရောဂါတစ်ဖြည်းနဲ့ရောကျသွားမယ်လို့ကျမအနေနဲ့ထင်ပါတယ်
။ကိုဗစ်ကပ်ရောဂါကူးစက်မှုတွေတိုးလာရကရန်ကုန်တိုင်းတစ်ခုလုံးနီးပါးအိမ်ပြင်မထွက်ဖို့ပြီးခဲ့တဲ့လထဲမှာပဲအမိန်ထုတ်ပြန်ခဲ့ပေမဲ့အခြေခံလိုအပ်တဲ့လုပ်ငန်းတွေမှာလောက်ကိုင်းနေသူတွေနဲ့အရေးပေါ်အခြေအနေကြုံနေရသူတွေကိုတော့သက်ဆိုင်ရာအာဏာပိုင်တွေခွင့်ပြုချက်နဲ့အပြင်ထောက်ခွင့်ပေးထားပါတယ်။စီကံချိုးဖောက်သူတွေကိုတော့အာဏာပိုင်တွေသတိပေးထားတာတွေရှိခဲ့တယ်လို့အရေးယူဖို့သတိပေးထားတယ်လည်းရှိပါတယ်။ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီနေ့အစောပိုင်းထိထုတ်ပြန်ထားတဲ့ကိန်းဂဏန်းတွေအရမြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ300ကျော်နဲ့ယောဂါကူးစက်သူအရေတော့ကတော့13000ကျော်ရှိနေပါတယ်။ကျွန်မအကနွန်ရန်ကုန်ကနေတရင်ပေးပို့တာဖြစ်ပါတယ်။